အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းဒီကနေ့လွတ်တော်မှာတင်သွင်းဖို့အစိုးရလွတ်တော် NNER ကိုယ်စားလှယ်တွေနဲ့တပိတ်မောက်ကြောင်သားကိုယ်စားလှယ်တွေအားလုံးကသဘောတူခဲ့ပေမဲ့မတင်သွင်းဖြစ်ဘူးလို့ NNER ဦးဆောင်သူကပြောပါတယ်။လေးပွင့်ဆိုင်ဆွေးနွေးပွဲတွေမှာတော့ဖေဖော်ဝါရီလ16ရက်နေ့တင်သွင်းမယ်လို့အစိုးရတာဝန်ရှိသူတွေနဲ့လွတ်တော်ဘက်ကကတိပေးပြောကြားခဲ့တာဖြစ်တဲ့အတွက်ကတိတည်တဲ့တိကျတဲ့လှုပ်ဆောင်ချက်တွေဖြစ်တဲ့နယ်လို့တွေးဆုံဆွေးနွေးခဲ့တဲ့ကြောင်သားကောင်ဆောင်ကပြောပါတယ်။နောက်ဆုံးရအခြေအနေကိုတော့မဆုမုံကတင်ပြပေးပါမယ်။
အစိုးရကိုယ်စားလှယ်တွေပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေလွှတ်တော်ကိုစားပြုကိုယ်စားလှယ်တွေနဲ့ NNER ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကကိုယ်စားလှယ်တွေနောက်တပိတ်မောက်ကျောင်းသားကိုယ်စားလှယ်တွေဦးဆောင်တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့လေးပွင့်ဆိုင်ပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့15ရက်နေ့နှစ်ရက်ဆက်တိုက်ဆွေးနွေးမှုတွေကနေနိုင်ငံတော်သမ္မတအတည်ပြုပြီးဖြစ်တဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်တဲ့ဥပဒေချမ်းလွှတ်တော်ကိုဖေဖော်ဝါရီလ16ရက်နေ့မှာတင်သွင်းဖို့စီစဉ်ဆောင်ရွက်ခဲ့ကြပါ။ဒါပေမဲ့ဒီနေ့ဖေဖော်ဝါရီလ16ရက်နေ့မှာလွှတ်တော်ကိုတင်သွင်းဖို့အစီအစဉ်နှောင့်နှေးခဲ့ရတာနဲ့ပတ်သက်လို့ NNER ဘက်ကဥဆောင်ဆွေးနွေးခဲ့သူဒေါက်တာသိန်းဝင်က VOE မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။15ရက်နေ့မှာကျွန်တော်တို့အဲဒီပြင်ဆင်တဲ့ဥပဒေချမ်းအပြီးတက်ပါတယ်။အဲဒီကျွန်တော်တို့အပြီးတက်တဲ့အချိန်မှာရှင်းနေကြုံရုံကအရာရှိတုံးလည်းပါပါတယ်။ကျွန်တော်တို့ဥပဒေပုံစံနဲ့ကန့်ညီတဲ့စကလုံးသုံးလုံးတို့နံပါတ်တက်တာတို့ဒါတွေပြင်ဆင်ပေးပြီးတော့ကျွန်တော်တို့မနေ့ကနေ့ကင်းနှစ်နာရီခွဲမှာကျွန်တော်တို့ပြီးတက်ပါတယ်အဲ့ဒါကိုကျွန်တော်တို့ပညာရေးဌာနကိုတင်ခဲ့ပါတယ်ဒီစောစောအချိန်မှာကျွန်တော်ပညာရေးဝန်ကြီးဌာနဆက်ကြည့်တဲ့အခါကျတော့မနေ့ကဒီမဲ့ရှင်းလင်းကြုံရုံကိုတင်လိုက်ပါတယ်လို့ပြောတယ်ကျတော့လွတ်တော်ဘယ်တော့တင်မလဲလို့ကျွန်တော်မေးတဲ့အခါကျတော့ရှင်းလင်းကြုံရုံကနေသင်တင်ပါလိမ့်မယ်လို့ဖြေတယ်ဗျာရှင်းလင်းကြုံရုံကဘယ်နေ့တင်မလဲဆိုတော့ပညာရေးဝန်ကြီးဌာနသူဖြေတာကတော့အများဆုံးတင်မှုဆောင်ရွက်နေပါတယ်လို့ပဲဖြေပါတယ်ဒါပေမဲ့ကျွန်တော်တို့နားလည်ခဲ့တာကတော့7ရက်နေ့ကျွန်တော်တို့လေးပွဲဆိုင်စီစဉ်မှာနားလည်ခဲ့တာကတော့ဒီပညာရေးဝန်ကြီးကဒီဥပဒေကြောင့်ကိုကျွန်တော်တို့15ရက်နေ့မှာပြီးအောင်ရေးဆွဲပြီးတော့16ရက်နေ့မှာလွှတ်တော်တင်မယ်လို့ဝန်ကြီးကပြောခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့လေးပွင့်ဆိုင်ဆွေးနွေးပွဲတွေတုန်းကအစိုးရကိုယ်စားလှယ်တွေပညာရေးဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေဘက်ကလေးပွင့်ဆိုင်သဘောတူညီမှုနဲ့ပေးခဲ့တဲ့ကတိအရာကတော့ပညာရေးဥပဒေမူကြမ်းကဒီကနေ့ဖေဖော်ဝါရီလ16ရက်နေ့မှာတင်ဖို့ဖြစ်တယ်လို့ဒေါက်တာသိန်းလွင်ကပြောပါတယ
်လေးပွင့်ဆိုင်16ရက်နေ့တော့16ရက်နေ့တင်မယ်ဆိုတော့ကျွန်တော်တို့နားလည်ခဲ့တယ်ကတိလည်းပြုခဲ့တယ်ကျွန်တော်တို့လေးပွင့်ဆိုင်မှာတော့လွှတ်တော်ဘက်ကလာတဲ့ကိုယ်စားလှယ်တွေပြောတာကတော့လွှတ်တော်ရောက်ပြီးတဲ့အခါကျရင်လွှတ်တော်မှမဆုံးချက်ခင်မှာကွာကြားနာမှုလုပ်ရတယ်လို့ပြောလာတယ်။ဒါအခုထိတော့ကျွန်တော်တို့ကကောင်းကောင်းမသိသေးပါဘူး။ဘာကြောင့်ကြာနေသလဲဆိုတော့ကောင်းကောင်းမသိဘူး။
ဒီကနေ့မှာအမျိုးသားပညာရေးဥပဒေပြန်လည်ပြင်ဆင်တဲ့မူကြမ်းကိုလွှတ်တော်မှာတင်သွင်းပြင်မယ်လို့ကျောင်းသားတို့နဲ့ပြည်သူလူထုကစောင့်ကြည့်နေတဲ့အချိန်အခုလိုနှောင့်နှေးပြီးတော့မတင်သွင်းပြစ်တာကတော့ဂတိဖောက်ဖျက်ရာရောက်တယ်လို့လေးပွင့်ဆိုင်ဆွေးနွေးပွဲမှာတပိတ်မောက်ကျောင်းသားကိုယ်စားလှယ်ဖြစ်တဲ့ဦးဆောင်ဆွေးနွေးခဲ့သူကိုအောင်မိုင်းဆန်းကပြောပါတယ်
ကျွန်တော်တို့နားလည်ချက်ကလည်းဝန်ကြီးတော်ကဆိုင်းကြီးပြောတဲ့သဘောကဒီ16ရက်နေ့ကိုလွတ်တော်ကိုတင်မယ်ဆိုတဲ့သကကလုံးပြောတာလေအဲ့ဒီ process ကိုသူပြောတာမဟုတ်ဘူးလွတ်တော်ကိုရောက်အောင်တင်မယ်ဆိုတဲ့သဘောမျိုးသူပြောတာဟုတ်အဲ့လိုပဲနားလည်ထားတာသူတို့လုံထုံးလုံနေနေဆိုတာသူတို့အရင်ကတည်းကနားလည်ထားရမှာလေ16ရက်နေ့မှာလွတ်တော်ကိုတင်ဖို့ခက်ခဲရှိရဆိုရင်သူတို့ကအဲ့ဟာကိုသကကလုံးကတည်းကကြိုပြောရမှာလေအဲ့လိုကြိုမပြောဘဲနဲ့ဟုတ်လားဒါလုံထုံးလုံနေခက်ခဲဆိုတာကျွန်တော်တို့ကသူပြောတဲ့ထဲမှာမပါတဲ့အခါကျတော့ကျွန်တော်တို့က16ရက်နေ့မှာတကယ်တော့လွတ်တော်ကိုရောက်မယ်လို့ပဲနားလည်ထားတာဟုတ်အခုကအဲ့တည်းမရှိဘူးဆိုတော့ကျွန်တော်တို့သူတို့ပေါ်မယုံကြည်ဘူးကပို့တိုးတာပေါ့ဗျာကျွန်တော်တို့ကမင်းများတည်ပြုနိုင်ရေးပဲလေမင်းများတည်ပြုနိုင်ရေးမှာတောင်မှဖြစ်လို့တည်ပြုတာမဟုတ်ဘူးပေါ့ဗျာကျွန်တော်တို့တောင်းဆိုထားတာအများစုပါဝင်ဖို့ရည်ရည်ရအောင်ဒီနေ့လုပ်ပုံဆိုအတိုင်းလာဆိုလို့ရှိရင်လွတ်တော် process ကရှားမယ်သဘောရှိတယ်လွတ်တော် process ရှားမယ်ဆိုလို့ရှိရင်တော့လူလာတဲ့ကိစ္စတွေကပိုဖြစ်လာဖို့များနေပြီပေါ့ဗျာအဲ့တော့ကျွန်တော်တို့ကတော့လွတ်တော်ကိုမင်းများတင်ပြီးတော့မင်းများကျဆင်းပါလေကျွန်တော်ဆန္ဒရတယ်လေ
မနေ့တုန်းကပညာရေးဝန်ကြီးဌာနရဲ့အစိမ့်မြင့်ပညာဦးစီးဌာနမှာကျောင်းသားကိုယ်စားလှယ်တွေနဲ့ NNER ကိုယ်စားလှယ်တွေကပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့တွားရောက်တွေ့ဆုံပြီးတော့တင်မဲ့ဥပဒေမူကြမ်းနဲ့မှာပြင်ဆင်တဲ့ဥပဒေပိုင်းဆိုင်ရာအချက်တွေကိုဥပဒေပညာရှင်တွေနဲ့တိုင်ပင်ဆွေးနွေးအချောတက်ပြီးတော့ပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေရဲ့လက်ထဲကိုအပ်နှံလိုက်တာဖြစ်ပါတယ်ဂရီပေးချက်အရာကတော့ဒီကနေ့ဖေဖော်ဝါရီလ16ရက်နေ့မှာပညာရေးဝန်ကြီးဌာနကနေတစင်လွှတ်တော်ကိုတင်သွင်းအဆိုပြုဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်ရှင်